ကမ္ဘာတဝန်းကတမောင်များစွာသောရုပ်ရှင်ပရိသတ်တွေဆောင်စားနေကြတဲ့အော့စကာပေးပွဲကြီးကတော့လာမယ့်တနင်္ဂနွေနေ့မှာကျင်းပတော့မှာပါ။ဒီအော့စကာပေးပွဲမှာဘယ်သူတွေတက်ပြေးနေသလဲ၊ဘယ်ရုပ်ရှင်ကားတွေကထိတ်ဆုံးတာထင်ကြီးပေးခံရတဲ့စာရင်းတွေမှာရှိနေသလဲ။အခါတိုင်းနှစ်တွေနဲ့မတူအောင်ဒီနှစ်အော့စကာပေးပွဲကိုဘယ်ပုံဘယ်နည်းပြင်ဆင်နေကြသလဲ။တခါကမ္ဘာရုပ်ရှင်လောကရဲ့အထင်က သတင်းတော့ပနလပီပူလူရဲ့သတင်းလွှာကိုမဆုမြတ်မောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
City of stars, are you shining just for me?
လူငယ်ဒါရိုက်တာဒေမီယန်ရှက်ဇော့ရိုက်ကူးတင်ပြထားတဲ့ Lala Land ဆိုတဲ့ဂီတအသားပေးရုပ်ရှင်ကဒီနှစ် Oscar ဆုအတွက်စကားတင်အများဆုံးရွေးချယ်ခံထားရပါတယ်။ Lala Land ရုပ်ရှင်ဟာအနုပညာလောကတွေကိုထိုးပေါက်နိုင်ဖို့ကြိုးစားကြရတဲ့အနုပညာရှင်သစ်တွေဘလို့ကြုံတွေ့ဖြတ်သန်းရတယ်ဆိုတော့ဒါရိုက်တာရဲ့ကိုတွေ့အခြေအနေကိုရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။1950ပြည့်နှစ်ပိုင်းတွေမှာနာမည်ကျော်ခဲ့တဲ့ All About Eve ဆိုတဲ့ဒရာမာရုပ်ရှင်ကားနဲ့1998ခုနှစ်မှာအောင်မြင်ခဲ့တဲ့ Titanic ရုပ်ရှင်ကားတွေပြီးရင် La La Land က Hollywood ရုပ်ရှင်သမိုင်းမှာစံချိန်တင်ရလောက်အောင်14ဆုအတွက်စကားတင်ရွေးချယ်ခံထားရပါတယ်။ခုလို Oscar ဆုကြီးအတွက်စကားတင်ရွေးချယ်ခံရနိုင်ဖို့ပြောင်မြောက်တဲ့အနုပညာဖန်တီးမှုတွေအပြင်ငွေကြေးအကုန်ခံကြော်ညာအားကောင်းဖို့လည်းလိုတယ်လို့George Mason တက္ကသိုလ်ကရုပ်ရှင်နဲ့ဗီဒီယိုလေ့လာရေးအစီအစဉ်ဆရာညွှန်ကြားရေးမှု Giovanna Tesla ကပြောပါရယ်။ပြီးခဲ့တဲ့နှစ်က Oscar ဆုစကားတွေအရွေးခံရသူတွေရောဆုရရှိခဲ့သူတွေပါအများစုဟာလူပြူတွေဖြစ်နေတဲ့အတွက် Oscar ဆုရွေးချယ်သူတွေအပေါ်အတော်လေးဝေဖန်ပြစ်တင်ခံခဲ့ရပါရယ်။ဒါပေမဲ့ဒီနှစ်မှာတော့လူနည်းစုတွေအကြောင်းထင်ဟပ်တဲ့ရုပ်ရှင်ကားတွေလူနည်းစုမင်းသားမင်းသမီးတွေပါစကားတွေရွေးခံရတဲ့အထက်မှာပါပါရယ်။မူရဲ့စေဝါပေါ်တဲ့ရက်ကွက်မှကြီးပြင်းခဲ့ရတဲ့ African American လူငယ်တယောက်အကြောင်းကိုရိုက်ကူးထားတဲ့ Moonlight ဆိုတဲ့ရုပ်ရှင်ကကျေးစား baseball ကစားသမားဖြစ်ဆင်ခဲ့ပေမဲ့လူမဲဖြစ်နေတာကြောင့်သူ့ရဲ့အိမ်မက်တွေအကောင့်ထဲမပေါ်နိုင်ခဲ့သူတယောက်နဲ့သူ့ရဲ့ဇနီးစဉ်နဲ့တားကြားဆက်ဆံရေးကိုပုံဖော်ထားတဲ့ Fans ဆိုတဲ့ရုပ်ရှင်ကားတွေက Oscar စကားတင်ဆုတွေတော်တော်များများရွေးချယ်ခံထားရပါတယ်
Task and the Academy was called to task about their membership about the prevalence of white men mostly straight
you know Oscar ဆုတွေပနာမရွေးချယ်ပြီးတဲ့ Academy အဖွဲ့ဝင်တွေရဲ့မှာလိန်ပြောင်းထားသူတွေလိန်လူစုံမဲ့သူတွေမပါတာလူပြူတွေကြီးဖြစ်နေရတယ်ကိုပြောင်းလဲပြီးတော့အသားအရောင်အဆုံးလူရန်းသားစုံပါဝင်ရေးအတွက် Academy အဖွဲ့ကြီးကလုပ်နေကြပါပြီဆုအတွက်မဲခွဲဆုပ်ဖြတ်နိုင်တဲ့အဖွဲ့ဝင်တွေထဲမှာလည်းနောက်ခံမတူတဲ့သူတွေအဆုံးပါလာအောင်လို့အားထုတ်လုပ်ခဲ့ပါတယ်
အဲ့ဒီလိုလှုပ်လာတဲ့အတွက် Hollywood ရဲ့ပင်မရေစီးတဲ့မှာလူမဲတွေအကြောင်းရုပ်ရှင်ကားတွေပါလာအောင်အားပေးရရောက်တယ်လို့သူကဆိုပါတယ်။အာကာသကိုပထမဆုံးအမေရိကန်တွေသွားနိုင်ဖို့နဲ့နောက်ပိုင်းလက်ကဘာပေါ်အထိတက်နိုင်ဖို့အတွက်အားထုတ်ကူညီခဲ့တဲ့ African American အမျိုးသမီး၃ယောက်အကြောင်းအဖြစ်မှန်ရိုက်ကူးထားတဲ့ Hidden Figures ဆိုတဲ့ရုပ်ရှင်ကားကလည်းပရိသတ်တွေကြားရေပန်းစားနေသလိုအကောင်းဆုံးရိုက်ညွှန်းအတွက်ဒါမှမဟုတ်အကောင်းဆုံးအမျိုးသမီးဇက်ပုစုအတွက် Oscar ဆုရနိုင်တယ်လို့ထင်ကြေးပေးနေကြပါတယ်။နိုင်ငံရေးအခြေအနေကလည်းအော်စကာဆုပေးတဲ့အပေါ်တက်ရောက်မှုရှိနိုင်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒုက္ခသည်တွေနိုင်ငံရေးဝင်ခွင့်အရာကြီးပိတ်ပင်တဲ့အမိန့်ထုတ်ခဲ့ပြီးတဲ့နောက်ဒုက္ခသည်အရေးအပေါ်အာရုံစိုက်မှုပြန်ရခဲ့ပါတယ်။အီတလီနိုင်ငံလမ်ပါဒူစာကျွန်းစီရောက်အောင်လို့တက်ဆွန့်ဆန်ဖြားမြေထဲပင်လယ်ဖြတ်ပြီးလာကြတဲ့ဒုက္ခသည်တွေနဲ့သူတို့ကိုကူညီကယ်ဆယ်တဲ့အကြောင်းရိုက်ကူးထားတဲ့ Fire at Sea ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလည်းမှတ်တမ်းရုပ်ရှင်ကဏ္ဍအတွဲအော်စကာစကားတင်ရွေးချယ်ခံထားရပါတယ်။
This is a moment for documentaries. It really is. So the more questions and attention they get, the better for me.
မတန်းကားတွေပေါ်မှာအာရုံစိုက်ခံရတဲ့အချိန်လို့ပြောနိုင်ပါတယ်။သူတို့နဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေ၊စိတ်ဝင်စားမှုတွေရှိလာလေဒီကဏ္ဍပိုင်းမှာပို့ပြီးတိုးတက်လာလေပါ။ကျွန်မကတော့ပိုကြိုက်ပါတယ်
။မွတ်စလင်အများစုနေတဲ့ခုနှစ်နိုင်ငံကနိုင်ငံသားတွေကိုသမ္မတထရမ့်ကယာယီပြည်ဝင်ခွင့်တားမြစ်ခဲ့တဲ့ကိစ္စကြောင့်Iran director Asghar Farhadi ရဲ့ The Salesman ရဲ့ရုပ်ရှင်ကားကနိုင်ငံခြားဘာသာစကားပြောရုပ်ရှင်ကဏ္ဍအတွက်အနိုင်ရသွားနိုင်ပါတယ်။ Oscar ဆုပေးပွဲတက်ဖို့ American Visa ရတယ်ဆိုရင်တော့လာမှာမဟုတ်ဘူးလို့နာမည်ကျော် director ကြီးကပြောထားပါတယ်။ American မှာနိုင်ငံရေးအရာသဘောထားကွဲမှုတွေရှိနေချိန်မှာ Oscar ဆုရွေးချယ်သူတွေကတိတ်အငင်းပွားစရာမဖြစ်တဲ့ရုပ်ရှင်မျိုးကိုရွေးချယ်ကောင်းရွေးချယ်နိုင်တယ်လို့လည်း George Mason တက္ကသိုလ်ကရုပ်ရှင်နဲ့ဗီဒီယိုလေးလာရေးအစီအစဉ်ညွှန်ကြားရေးမှူး Giovanna Tesla ကသုံးသပ်ပါတယ်
။ La La Land is the barometer and La La Land has just secured more nominations than any other.
La la lang a ni pyo a phi po la wa lai me. Ta cha yau shin ka ri a long the tu ga zaga tin yue chin mo a mya ji ya tha ba ri. Di yau shin ga thwet mye yau shin lo do jama so lo da ma hou ba u. Da mae le di yau shin ga lu byu ri ye ta men nyaung nya a phi byet ko yai pya tha de yau shin lo do pyo lo ya ba ri.ရုပ်ရှင်တွေကအဓိကဇက်ကောင်နှစ်ယောက်လုံးကအကကောင်းကြသူတွေမဟုတ်ပါဘူးအဆိုကောင်းကြသူတွေမဟုတ်ပါဘူးဂီတအကနဲ့ဖျော်ပြနိုင်မှုစနစ်တကျတင်ထားကြသူတွေမဟုတ်ပါဘူးအဆိုတော့ John Legend လို့တော့တချင်းဆိုနိုင်ကြသူတွေမဟုတ်ဘူးလေ
အခုနှစ်အော်စကာဆုရီမှာလူနည်းစုအမှုပညာရှင်တွေမျက်မျက်တတဆူရဖို့အတွက်သူအပါအဝင်တော်တော်များများကမျှော်လင့်နေကြပါတယ်ဒါမှသာဟောလိဝုဒ်ဟာမတူကွဲပြားမှုကိုလက်ခံနေဆိုတဲ့လမ်းမှန်စီသွားနေတယ်ဆိုတာအတိအမှတ်ပြုနိုင်မှာဖြစ်တယ်လို့ပြောပါရရှင်